Welcome to the Voice of America in Burmese.
Minglai na jama shin VO American tan ga ni 2022 khu ne November 25 ye jata bri ni nya bai VO nya ma bai season ni ko American ji aung su Washington DC myo ro ga ni nyama san no dei nya 9 na ya ni 10 na ye thi sa tin chong ne pe ni ba bi light meter 19 25 30 ne light lamp meter 190 ro ga ni dai ya na sin nai de lo VO ye Facebook sa nyana ne website sa nyana re ga ni le dai ya ji shin nai ma de shin VOA Radio season ni ko yau tan ne le twa phat thau lwin pin ni ba de. Di kle nya atwa season ni ko jama alei ma ga season mu aphyet sa tin thau lwin pin ni ba de.
Mingla nya jama khamya, chano ga lo zawun lai ma di nya ma thu cha le tadin ni ga do Don San Suu Kyi Australia naing gan da Shaung Tan ne ro apa win 9 u paw swae jet tin tha la de di kle cha na sit sit ba de. Myanmar naing gan ma pa bae Asia Europe thit thi su yo bae chin pa ka ba de. Japan ne Vietnam win ji chu ro twet song pi Myanmar yi apa win data win kaisa ya de swin ni ka ba de. Di tadin ni apa win tacha thit tan yaung tadin ni ko do
ဟုတ်ကဲ့ပါရှင်ဒီလိုထိုင်နေရောက်သတင်းတွေနားဆင်ပြီးဒီကနေ့ညပိုင်းသတင်းလောက်မှာတော့နိုင်ငံတော်အတိုင်ပင်ခံထောက်ကဒေါက်ဆန်းစုကြည်အပါအဝင်သူ့ရဲ့အကြံပေးဩစတြေးလျနိုင်ငံသားရှောင်းထန်းနဲ့အန်အယ်ဒီအစိုးရလက်ထက်ဝန်ကြီးဆုံးကိုဒီကနေ့တရားလွန်စတင်စစ်ဆေးပါတယ်ဒေလိုဟစ်ပြီးတော့မေတ္တာရှောင်းနေနဲ့ရှိနေဦးမြင့်ဝင်းကကျန်လာမျိုးမီးတဲ့အရေးတို့အဓိကစစ်ဆေးခြင်းပေ ဒီနေ့ကတော့ဒေါက်တာဝင်းလိုင်းနဲ့တိုင်းရင်းဒေသကသတင်းလွှာတွေစရဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုယ်စားဝင်းလိုင်းနဲ့ကိုအောင်မြတ်သူတို့ကကြေညာပေးမှာဖြစ်ပါတယ်ရှင်။
နိုင်ငံတော်လေးဝက်ချက်အုပ်ပဒေကိုချိုးဖောက်တယ်ဆိုလို့ဆိုပြီးဒေါအောင်ဆန်းစုကြည်ဩစတြေးလျနိုင်ငံသားရှောင်းတန်နယ်တို့အပါအဝင်၅ရောက်ပေါ်ပူတွဲတရားဆွဲထားတဲ့အမှုကိုနေပြီးတော့အထူးတရားရုံးမှာဒီကနေ့ဆက်လက်စစ်ဆေးကြတာပါလေ။ဒီနေ့မှာတော့အမှုဖွင့်တိုင်ကြားသူတရလူရဲမှုအောင်မျိုးလွင်ကိုနှစ်ဖက်ရှိနေတွေကမိကွန်းနေမိကြရတယ်လို့ရှိနေတူကပြောပါတယ်။ရှောင်းတန်နယ်တယောက်တည်းပေါ် ဒီကြောင့်သူပြင်တော်ဆန်းစုကြည်နဲ့အနရီအစိုးရလက်ထက်ကဗန္ဓာယီဝန်ကြီးနှုတ်ဖြစ်တဲ့ဦးကျော်ဝင်းနဲ့ဦးစိုးဝင်းဒုတိယဝန်ကြီးဦးဆက်အောင်စုစုပေါင်း၅ဦးကိုစေအုပ်ချုပ်ရေးကောင်စီဘက်ကနိုင်ငံတော်လျှော့ဝှက်ချက်အုပ်ဒေပုံမှတုံးတက်ကားငယ်နဲ့တရားစွဲဆိုထားတာဖြစ်ပါတယ်။တောင်ဆန်းစုကြည်စွဲချက်တင်ခံထားတဲ့အမှုတချို့ကိုခြေတင်ဘက်ကစာပြီးတရားသူကြီးကအဆုံးဖြတ်တိချတ ီးအမှုငါးမှုနဲ့ဆွဲချက်တင်ခံထားရတာဖြစ်ပါလေခင်ဗျာ
။နေ့ကြာကျင်းပနေတဲ့အာရှဥရောပအေဆမ်ထိပ်သီးအစည်းအဝေးကိုမြန်မာဘက်ကကိုယ်စားလှယ်မပါဘဲဒီကနေ့စတင်ကျင်းပပါရယ်။လက်ရှိအာဆီယံအမြဲကြာဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံကဦးစီးပြီးတော့အွန်လိုင်းကနေကျင်းပတဲ့ဒီထိပ်သီးဆွေးနွေးပွဲမှာသူတို့ဘက်ကကိုယ်စားလှယ်မတက်ရောက်နိုင်ကြောင်းကိုမြန်မာစစ်ကောင်စီကကမ္ဘောဒီးယားနိုင်ငံကိုအသိပေးခဲ့တဲ့အကြောင်းအာဆီယံသတင်းအမြင့်တူသတင်းရင်းမြစ်တွေကိုကိုးကားပြီးတော့ထိုင်းဘန်ကောက်ဘုတ်သတင်းစာကဖော်ပြပါရယ်။မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုအာဆီယံထိပ်သီးအစည်းအဝေးတွေမှာတက်ရောက်ခွင့်မပြုတော့ဘဲနိုင်ငံရေးပိုင်းကမဟုတ်တဲ့ကိုယ်စားလှယ်ကိုသာဒီလိုဆွေးနွေးပွဲတွေမှာလက်ခံမယ်ဆိုပြီးတော့အာဆီယံနိုင်ငံရဲ့ခေါင်းဆောင်တွေကြားမှာဆုံးဖြတ်ချက်ချခဲ့ပြီးနောက်မှာမြန်မာဘက်ကလည်းအဲ့ဒီလိုကိုယ်စားလှယ်တွေကိုဆေးလို့မှမဟုတ်တဲ့အကြောင်းပြန်ခဲ့တယ်လို့သတင်းမှာဖော်ပြပါရယ်။မကြာခင်ရက်ပိုင်းကတရုတ်နိုင်ငံကဦးစီးကျင်းပတဲ့တရုတ်အာဆီယံထိပ်သီးအစည်းအဝေးကိုလည်းအလားတူအခြေအနေကြောင့်ပဲမြန်မာဘက်ကမတက်ရောက်နိုင်ခဲ့သလိုပြီးကြတဲ့လဘရူနိုင်းမှာကျင်းပတဲ့အာဆီယံထိပ်သီးအစည်းအဝေးကိုလည်းမြန်မာစစ်ကောင်စောမတက်ရောက်ခွင့်မရခဲ့ပါဘူး။အခုအာဆီယံထိပ်အခုအစမ်အစည်းအဝေးမတက်ရောက်နိုင်တဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတရားဝင်ထုတ်ပြန်ပြောဆိုတာမျိုးမရှိသလိုသတင်းဌာနအများကြီးကမေးမြန်းတဲ့အပေါ်မှာလည်းစစ်ကောင်စီပြန်ကြားရေးကအခုထိထုတ်ပြန်ပြောဆိုတာမျိုးမတွေ့ရသေးပါဘူး။ကိုဗစ်တိုက်ဖျက်ရေးပါဝင်ကမ္ဘာတဝန်းမှာကြုံတွေ့နေရတဲ့ပြဿနာတွေနဲ့ဥရောပအာရှနိုင်ငံတွေကြားကုန်သွယ်ရေးစီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုကိစ္စရပ်တွေကိုဆွေးနွေးကြတဲ့ आशा उयोपा ठेदी सुनिवने ससा असीवेरी गुरो आशा ने उयोपा नेंगे आजत नेंगे आ गांजों ने पावे नेंगे म्याप्या का ऑनलाइन का नेटवर्क निजारे पिपरे क्या
जापान वंजी जो फुमियो किशिडा ने वियना वंजी जो फामिन चेनलो ने उबोरु ने का टोकियो मार्टु सुनसुने का जरा मा निमा ये पावे डेटारेन लोंजों ये
COVID-19、イエケサーリ、パワー、ナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナ
မြောက်ကိုရီးယားအရင်နဲ့မြန်မာနိုင်ငံအရေးကိစ္စတွေကိုကျွန်တော်တို့ပူးပေါင်းဆောင်ရွက်သွားကြဖို့သဘောတူခဲ့ကြပါတယ်အထူးသဖြင့်ကျွန်တော်တို့အတွက်အထူးအရေးကြီးတဲ့အကြောင်းအရာတစ်ခုဖြစ်တဲ့မြောက်ကိုရီးယားကလူတွေပြန်ပေးဆွဲနေတဲ့ကိစ္စနဲ့ပတ်သက်လို့ဝန်ကြီးချုပ်ချင်းကကျွန်တော်တို့ကိုကူညီပေးမယ်လို့ပြောကြားခဲ့ပါတယ်လို့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကပြောသွားတာပါဂျပန်ကဗီယက်နမ်ကိုကိုဗစ်ကာကွယ်ဆေးအလုံးရေ 1.5 သန်းကူညီပေးမဲ့အစီအစဉ်ကိုလည်းဝန်ကြီးချုပ်ကီရှိဒါကသတင်းတာရှင်းလင်းပွဲအတွင်းကြေညာခဲ့ပါတယ်။ဗီယက်နမ်ဝန်ကြီးချုပ်ဖာမင်ချင်းဟာဝန်ကြီးချုပ်ကီရှိဒါအရာတို့လက်ခံပြီးနောက်ပိုင်းပထမဆုံးဂျပန်နိုင်ငံကိုလာရောက်လည်ပတ်တဲ့နိုင်ငံခေါင်းဆောင်တစ်ဦးဖြစ်ပါတယ်ခင်ဗျာ
။နိုင်ငံတကာကစိုးရိမ်မှုတွေရှိနေတဲ့ကြားမှာပဲရိုဟင်ဂျာဒုက္ခသည်နောက်ထပ်ရာနဲ့ချီပြီးတော့ဘင်္ဂလားပင်လယ်ဝတဲကဘက်စန်ချာကျွန်းစီကိုဘင်္ဂလားဒေ့ရှ်အစိုးရကဒီကနေ့ကစပြီးရွှေ့ပြောင်းနေပါတယ်။ဒုက္ခသည်ရွှေ့ပြောင်းရေးကိုကြီးကြပ်တဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူရှန်စုဒိုဇာကတော့ရိန်ဂျာဒုက္ခသည်396ယောက်ကိုရေတပ်သင်္ဘောနဲ့စစ်တကောင်ကနေဘက်စန်ဂျာကျွန်းပေါ်ကိုပို့မယ်လို့ပြောပါတယ်။ပုံမူလုံကြုံကောင်းမွန်တဲ့ဘဝတွေအတွက်သူတို့ဆန္ဒလျောက်သွားကြတာဖြစ်ပြီးအစားအစာနဲ့စီးဝါးကအစအာဏာပိုင်တွေကစီစဉ်ပေးထားတယ်လို့ဆိုပါတယ်။လာမယ့်သတင်းပတ်တွေအတွင်းမှာလည်းဒုက္ခသည်1500လောက်ကိုအတုလိုက်ပို့သွားမယ်လို့ဆိုပါတယ်။လွန်ခဲ့တဲ့17လကစတင်ပြီးရိန်ဂျာဒုက္ခသည်တွေကိုဘက်စန်ဂျာကျွန်းပေါ်ကိုပို့ခဲ့တာဖြစ်ပြီးတော့ခုဆိုရင်ကျောင်းပေါ်မှာလူတသိန်းကျော်လောက်နေထိုင်ဖို့အတွက်အဆင်နှင်းဖြစ်နေပြီလို့ဒုစားကဆက်ပြီးတော့ပြောပါတယ်။ဒုက္ခသည်နောက်တစ်သုတ်ကတော့ဘရော့ကျောင်းပေါ်ကိုပို့မလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ
။ VOA American တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ19.9 kHz 5953ညတိုက်တိုမီတာ25 kHz 7883ညတိုက်တိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 5905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်အတန်ကနေကြာတာပရင်းညပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်ပေးနေတာပါခင်ဗျာ။အီရန်နဲ့နိုင်ငံတကာအမှုစွမ်းအင်အေဂျင်စီ IAEA အကြားပြီးခဲ့တဲ့အင်္ဂါနေ့ကဆွေးနွေးခဲ့တဲ့ရလဒ်အရနျူကလ িয়ার သဘောတူညီချက်အသစ်ရနိုင်တော့မယ်လို့အီရန်နိုင်ငံသားရေးဝန်ကြီးဟိုစနီအမီရ်အဗ်ဒူလာဟီယန်ကဗုဒ္ဓဟူးနေ့ကသူ့ရဲ့ Twitter လူမှုကွန်ရက်မှာရေးပါတယ်။ပွင့်လင်းမြင်သာပြီးအကျိုးရှိတဲ့ဆွေးနွေးမှုတွေကနေပူးပေါင်းဆောင်ရွက်မှုတွေဆက်လက်လှုပ်ဆောင်သွားကြဖို့သဘောတူညီမှုရခဲ့ပါတယ်။သဘောတူညီမှုရနိုင်ဖို့အတွက်တော့အထက်မှပါမှုဝင်မဲ့စကလုံးအသုံးအနှုန်းတွေကိုရွေးချယ်ကြရပါအောင်မယ်။သဘောတူညီချက်ကတော့ဖြစ်နိုင်ခြင်းရှိပါတယ်။မိဗီယာဘိုင်းဆိုင်ရာကိစ္စရပ်တွေကိုနိုင်ငံရေးအသွင်ဆောင်လှုပ်ဆောင်နေရတဲ့ကအကျိုးမရှိပါဘူး။အပြည့်အစုံသဘောတူညီချက်ရဖို့အတွက်မကြခင်မှာဆွေးနွေးပွဲတွေဆက်လုပ်သွားမှာပဲလို့ဝန်ကြီးအဗ်ဒူလာဟီယန်ကသူ့ရဲ့ Twitter မှာရေးပါတယ်။တနင်္လာနေ့တုန်းက IAEA ရဲ့ညွှန်ကြားရေးမှူးချုပ်ရာဖိုင်ယဲမာရီယာနိုဂေါစီအီရန်ကိုတွားရောက်ခဲ့တာပါ။အီရန်နိုင်ငံသားရေးဝန်ကြီးအမီရ်အဗ်ဒူလာဟီယန်နဲ့အီရန်ရဲ့နျူကလ িয়ার အကြီးအကဲမိုဟာမက်အယ်အစ္စလာမီတို့ဟာမစ္စတာဂေါစီနဲ့အင်္ဂါနေ့မှာတရားစီတွေ့ဆုံခဲ့ကြပါတယ်။တွေ့ဆုံမှုအပြီးပြုလုပ်တဲ့သူတွေတင်းတာရှင်းလင်းပွဲမှာတော့သဘောတူညီချက်ရတဲ့အကြောင်းနှစ်ဖက်စလုံးကမကြေညာခဲ့ပဲပူးပေါင်းဆောင်ရွက်မှုတွေပူးပေါင်းဆောင်ရွက်ရေးအတွက်တွေ့ဆုံဆွေးနွေးမှုတွေလုပ်သွားမယ်လို့သာဖြေကြားခဲ့ကြပါတယ်ခင်ဗျာ
။တောင်ကျိုးပင်လယ်တွေကတနာကျွန်းတစ်ခုမှာတောင်တင်နေခဲ့တဲ့စစ်သည်ဘောပြက်ကိုဖိလစ်ပိုင်နိုင်ငံအနေနဲ့ဖယ်ရှားမှာမဟုတ်ဘူးလို့ဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးကဒီကနေ့ပြောပါတယ်။ဒီသင်္ဘောပေါ်ကသင်္ဘောသားတွေကိုအကူအညီပေးရေးကိစ္စတုန်းကတရုတ်နိုင်ငံကတားဆီးခဲ့တာမို့ဖိလစ်ပိုင်နိုင်ငံကသင်္ဘောဖယ်ရှားပေးဖို့ငြင်းဆိုလိုက်တာဖြစ်ပါတယ်။တရုတ်နဲ့ဖိလစ်ပိုင်ကြားရေပိုင်နဲ့အငင်းပွားနေတဲ့ Spratly ကျွန်းစုတွေစီ1999ခုနှစ်တုန်းကလွတ်ခဲ့တဲ့ဖိလစ်ပိုင်စစ်သင်္ဘောဟာ Second Thomas တောင်ကိုမှတောင်တင်နေခဲ့တာဖြစ်ပါတယ်။တမင်ယူရချက်နဲ့တောင်တင်ထားခဲ့တဲ့ BRP Seria Madri စစ်သင်္ဘောကိုဖိလစ်ပိုင်ကဖယ်ရှားပေးဖို့ပြောထားတယ်လို့တရုတ်ဘက်ကပြောတာကိုလည်းဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးဒယ်ဖင်လိုရင်ဇာနာကပယ်ချခဲ့ပါတယ်။1999ခုနှစ်ကတည်းကအဲဒီနေရာမှာစစ်သည်မော်ရှိနေကြတာမို့ တို့အနေနဲ့ဖယ်ရှားဖို့ဂတိကဝတ်ထားခဲ့ရင်ဖယ်ရှားပြီးရတာကြာပြီလို့ဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးကပြောဆိုခဲ့တာပါနိုင်ငံတကာတရားမဝင်ဘူးလို့ပြောထားတဲ့ 9 deadline မြေပုံရတောင်တရုတ်ပင်လယ်ရဲ့ရေပိုင်တဲ့အများစုကိုသူတို့ပိုင်ဆိုင်နေဆိုပြီးတော့တရုတ်နိုင်ငံကအခိုင်အမာပြောဆိုထားတာလည်းဖြစ်ပါတယ်ခင်ဗျာ
ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့တော်ကစစ်ကြောင်းတစ်ခုအနေမှာဒီကနေ့ဘုံပေါက်ကွဲမှုကြောင့်လူ၈ယောက်ထက်မနည်းသေဆုံးပြီး18ဦးဒဏ်ရာရခဲ့ပါတယ်ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ကြောင်းအယ်ဆာဘတ်အစွန်ရောက်အဖွဲ့ကပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေကလည်းနာမည်ကြီးဆိုမာလီယာသတင်းတော်တဦးတပ်ဖြတ်ခံရပါသေးတယ်မနေ့ကလူအသွားအလာများတဲ့ရုံးတက်ချိန်မှာဖြစ်ခဲ့တဲ့ဒီကနေ့ဘုံပေါက်ကွဲမှုကိုယ်တော့ကုလသမဂ္ဂရင်နှန်းကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်တဲ့အကြောင်းအယ်ဆာဘတ်အဖွဲ့ကကြေညာချက်ထုတ်ပြန်ပါတယ်ဒဏ်ရာရသူတွေထဲမှာကျောင်းသူကျောင်းသားတွေလည်းပါဝင်တဲ့အကြောင်းရိုက်တာသတင်းကဖော်ပြပါတယ်တိုက်ခိုက်မှုအတွင်းသေဆုံးဒဏ်ရာရသူတွေထဲမှာကုလသမဂ္ဂဝန်ထမ်းတွေပါမပါတော့အသေးချာမသိရသေးပါဘူးဒါနဲ့ပတ်သက်ပြီးကုလသမဂ္ဂအရာရှိတွေမေးမြန်းထားပြီးတစုံတရာတုံ့ပြန်ချက်မရသေးဘူးလို့လည်းရိုက်တာသတင်းကပြောပါတယ်အယ်ဆာဘတ်စစ်သွေးကြောအဖွဲ့ဟာဆိုမာလီယာအစိုးရကိုနှစ်တည်နဲ့ချီဆန့်ကျင်တိုက်ခိုက်နေတဲ့အဖွဲ့ဖြစ်ပြီးအခုလိုအကြမ်းဖက်တိုက်ခိုက်မှုတွေမကြာခဏပြုလုပ်လို့ရှိပါတယ်ခင်ဗျာ
အမေရိကန်ပြည်တော်စုမှာဒီကနေ့ဟာနှစ်ဆင်မိသားစုတွေစုဆုံဆင်နွှဲကြတဲ့ကျေးဇူးတော်နေအားလျက်ဖြစ်ပါတယ်။ COVID-19 ကပ်ရောဂါကူးစက်မှုတွေကြောင့်ပြီးခဲ့တဲ့နှစ်ကကျေးဇူးတော်နေအားလျက်ခီးသွွားရာဒီမှာလူတွေအပြင်မထွက်ခဲ့ကြရပါဒီနှစ်တော့အစဉ်လာတိုင်းကားတွေလေယာဉ်တွေနဲ့မိသားစုတွေမိတ်ဆွေတွေစီကိုလူအများပြားခီးတွေသွားနေကြပါပြီ။ဒီသတင်းပတ်တွင်လေကြောင်းနဲ့ခီးသွွားတဲ့သူတွေဟာ COVID ကပ်ရောဂါမဖြစ်ခင်အနေထားတောင်ပိုများမယ်လို့ခန့်မှန်းရပါတယ်။ဓာတ်ဆီဈေးတွေအကြီးအကျယ်တက်နေပြီမဲ့လည်းအရင်နှစ်ကနဲ့စာရင်ခီးသွားတဲ့သူ၄သန်းလောက်ပိုများလာမယ်လို့ခန့်မှန်းထားပါဗျ။ဒီကနေ့ကျသပရင်းနေ့နယူးယောက်မြို့မှာကျင်းပမဲ့ကျေးဇူးတော်နေ့စီတန်းလှည့်လည်ပွဲအတွက်လည်းနယူးယောက်အာဏာပိုင်တွေကမနေ့ကတည်းကပြင်ဆင်နေကြပါဗျ။ပြီးခဲ့တဲ့နှစ်တုန်းကတော့ကိုဗစ်ကပ်ရောဂါကြောင့်ပြည်သက်တွေကရုတ်တန့်ကတစ်ဆင့်ပဲကြီးစုခဲ့ရပေမဲ့ဒီနှစ်မှာကျန်းမာရေးဆိုင်ရာစည်းကမ်းချက်တွေချမှတ်လုံခြုံရေးအတွက်လည်းအထူးကျမှတ်ပြင်ဆင်ထားပြီးတော့ကျင်းပသွားမှာဖြစ်တယ်လို့မြို့တော်ဝန်ဘယ်ဒီဘလက်စီယိုကပြောပါဗျ။အမေရိကန်ပြည်သူသန်း200လောက်ကိုဗစ် -19 ကဝယ်ဆေးထိုးပြီးသားတဲ့အတွက်လူတော်များကဒါကိုယုံကြည်စိတ်ချအားတက်နေကြပါတယ်။ဒါပေမဲ့လည်းအမေရိကန်ပြည်တော်စုမှာလူတစ်သိန်းလောက်ယောဂကူးစက်မှုတွေဆက်ပြီးရှိနေပြီးဂျွန်ဖောက်ကင်တက္ကသိုလ်ဒုသေသနဌာနစာရင်းတွေအရပိုးကူးစက်မှုတွေဟာအင်္ဂါနေ့တိသတင်းနှစ်ပတ်တွင်30ရာခိုင်နှုန်းပိုတိုးလာနေပါတယ်။ကဝယ်ဆေးထိုးမထားတဲ့သူတွေခီးမတွားသင့်ဘူးလို့ယောဂထိန်းချုပ်ရေးဌာန CDC ကပြောဆိုထားပေမဲ့လည်းဘယ်လောက်ထိထိရောက်မှုရှိတယ်ဆိုတာကတော့မသေချာသေးပါဘူးခင်ဗျာ။
ပြီးခဲ့တဲ့သတင်းပတ်ထဲတကမ္ဘာလုံးကိုဗစ်ကူးစက်သူ600ရာခိုင်နှုန်းဟာဥရောပတိုက်ကဖြစ်တယ်လို့ဗုဒ္ဓနေ့ကဂျနီဗာမြို့မှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ညွှန်ကြားမှုတက်ဒရိုအဒနမ်ဂေဘရီယေဆုစ်ကပြောပါတယ်နိုင်ငံတွေအနေနဲ့ကိုဗစ်ရောဂါကာကွယ်ရေးမှန်ကန်တိကျတဲ့စည်းကမ်းတွေကိုပို့ပြီးအားကောင်းအောင်လုပ်ထားကြဖို့နဲ့ကာကွယ်ဆေးထိုးထားပြီဆိုတာနဲ့ရောဂါကာကွယ်ရေးစီမင်းစည်းကမ်းတွေကိုလိုက်နာဖို့မလိုဘူးလို့ထင်မှတ်မမှားကြဖို့ကိုလည်းသူကသတိပေးခဲ့ပါတယ်ဥရောပယောဂါထိန်းချုပ်ဟန်တားရေးနဲ့ကာကွယ်ရေးဌာန CDC ရဲ့ဗုဒ္ဓနေ့ထုတ်ပြန်ချက်အရကတော့ဥရောပတလောက်အရေရောက်ပြီးသူတိုင်းအထူးသဖြင့်အသက်40ကျော်ကြီးကိုဗစ်ကာကွယ်ဆေးပထမတလုံးထိုးပြီး6လအကြာမှာအားဖြစ်ကာကွယ်ဆေးတတိယတလုံးထိုးကြဖို့သူကတိုက်တွန်းထားပါတယ်ခင်ဗျာ
ကြတာရင်းနေ့ညရဲ့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုအောင်မြတ်သူတို့ကပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်။အရင်ဆုံးနိုင်ငံတော်အတိုင်းအမြင်ခံဒေါက်အောင်ဆန်းစုကြည်ရဲ့အမှုနောက်ဆုံးအခြေအနေသတင်းနှားဆင်ရပါမယ်။နိုင်ငံတော်အတိုင်းအမြင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်သူ့ရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှောင်းထန်နဲ့ NLD အစိုးရလက်ထက်ကဝင်ကြီး၃ယောက်အပေါ်အမှုတွဲတရားစွဲထားတဲ့နိုင်ငံတော်လျှို့ဝှက်ချက်အဥပဒေဖောက်ဖျက်တဲ့ထောက်ပြတဲ့ဆိုရဲအမှုအတွက်ဒီကနေ့မှာတရားလိုကိုစတင်စစ်ဆေးပါတယ်။ဒီအမှုအပါအဝင်ဒေါအောင်ဆန်းစုကြည်အပေါ်စစ်ကောင်စီကအမှုပေါင်းတဒါဇင်လောက်ဖွင့်ပြီးတရားစွဲထားရတာကအမှုတွေကျူးလွန်ထားကြောင်းထင်ရှားလို့ဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရတာက VOE ကိုပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့တရင်အပြည့်စုံကိုမက်ခင်ပြူတွေကပြောပြပေးပါမယ်ရှင်။
နိုင်ငံတော်လူဝတ်ချက်အဥပဒေချိုးဖောက်တယ်လို့ဆိုပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဩစတြေးလျနိုင်ငံသားရှောင်းတန်နဲ့အပါအဝင်9ယောက်အပေါ်ပူရဲတရားစွဲဆိုထားတဲ့အမှုကိုနေပြည်တော်ထူးတရားရုံးမှာဒီကနေ့ဆက်လက်ကြားနာစစ်ဆေးပါတယ်။ဒီကနေ့မှာတော့အမှုဖွင့်တိုင်ကြားသူတရားလိုရဲမှုအောင်မျိုးလွင်ကိုနှစ်ဖက်ရှိနေတွေကမေးခွန်းတွေမေးခဲ့ကြတယ်လို့ရှိနေတဲ့ဦးကပြောပါတယ်
။တရားလိုဖြစ်တယ်။တရားလိုဖြစ်ပြီးတော့မေတ္တာရှောင်းတန်နဲ့ရှိနေဦးမြင့်ဝင်းကကျန်တဲ့မျိုးမေးတယ်တရားလိုအဓိကစစ်ဆေးခြင်းပေါ့တရားလိုအဓိကစစ်မေးရဲ့ပြီးရင်အမှုဟာဆွဆဲခံရသူမစ္စတာချောင်းတင်ရဲ့ရှိပြီအဲဦးမြင့်ဝင်းပေါ့နော်ဦးမြင့်ဝင်းကပြန်လည်စစ်မေးခြင်းမေးတယ်ဒါနဲ့ တော့ဆန်းစုကြည်တို့ကျန်တဲ့ဟာလေဥကျော်ဝင်းတို့ဥဆိုးဝင်းတို့ဥဆက်ဟာတို့ရဲ့ဥဆက်အောင်တို့ရဲ့ရှေ့နေရမေးမမေးတော့နားနားလိုက်ကြည့်တယ်မမေးကြည့်တော့ဘူးအဲ့ဒါပါနောက်တစ်ပတ်ကြာပြီးနေကြရင်တော့ကျွန်တော်တို့ဟိုဟာပဲဒီအမန်နေ့ဆွဆွဲခံရသူတော့ဆန်းစုကြည်ရှေ့နေရပြန်လာနေကုန်စားပါပြီးတော့3ဥကျော်ဝင်ဥတုံးသုံးပြီးတော့4ဥဆိုးဝင်4ပြီးတော့5ဥဆက်အောင်သူရဆက်ပြီးတော့နေကြမှာပေါ့
ဒီအမှုဖွင့်ထားတာလအတန်ကြာနေပြီဖြစ်ပေမဲ့အရင်ယုံကျိန်းတွေတုန်းကအမှုကိုရန်ကုန်ကနေနေပြည်တော်ကိုပြောင်းရွှေ့တာရှေ့နေကိုယ်စလဲလွှဲစားတင်တာနောက်ရှောင်းတာနာအတွက်စကားပြန်ထားရှိဖို့လုပ်နေတာတွေကြောင့်ဒီကနေ့ယုံကျိန်းမှာမှတရားလူကိုစတင်စစ်ဆေးနိုင်တာဖြစ်ပါတယ်ရှောင်းတနာတယောက်တည်းအပေါ်ဆွဲဆူထားတဲ့လာဝကအဥပဒေချိုးဖောက်တဲ့အမှုအတွက်တရားလိုလာရောက်တာမရှိပဲခွင့်တိုင်တာမို့ဒီကနေ့မဆင်နိုင်ခဲ့ပါဘူးနောက်တစ်ခေါက်ရုံးချင်းကိုတော့လာမယ့်ဒီဇင်ဘာလ2ရက်နေ့မှာဆက်လက်စစ်ဆေးဖို့တရားရုံးကရည်ချင်းပေးထားပါတယ်စီးပွားရေးအကြံပေးရှောင်းတနာရဲ့ laptop ထဲမှာတွေ့ရတဲ့စီမံဘဏ္ဍာဝန်ကြီးဌာနနဲ့ဆက်ဆက်တဲ့စရက်စရန်တွေကြောင့်သူ့အပြင်တောင်ဆန်းစုကြည်နဲ့ NLD အစိုးရလက်ထက်ကစီမံဘဏ္ဍာဝန်ကြီး2ဦးဖြစ်တဲ့ဦးကျော်ဝင်းနဲ့ဦးစိုးဝင်းနောက်ဒုဝန်ကြီးဦးဆက်အောင်စုစုပေါင်း5ဦးကိုစီးပွားရေးကောင်စီဘက်ကနိုင်ငံတော်လှည့်ဝတ်ချက်အုပ်ဝေးပုံမှ3ထက်ကငယ်နဲ့တရားစွဲဆိုထားတာဖြစ်ပါတယ်လက်ရှိမှာတောင်ဆန်းစုကြည်ဟာအမှုပေါင်း17မှုနဲ့ရင်ဆိုင်နေရပြီးနောက်ထပ်လည်းရွေးကောက်ပွဲဆိုင်ရာပုံမှတွေတက်ပြီးတရားစွဲထားတယ်လို့စစ်ကောင်စီကပြောပါတယ်အခုလိုပုံမှန်အမြောက်အများနဲ့တရားစွဲခံချတာနဲ့ပတ်သက်လို့စီးပွားရေးကောင်စီပြန်ကြားရေးဒုဝန်ကြီးဗိုလ်ချုပ်ဇော်မင်းချွန်းကို VOA ကမေးမြန်းတာမှာတော့အခုလိုကြုံပြန်ပါတယ
်ဒီစံပြီးတရားစွဲဆိုတယ်ဆိုတာလဲအမှုနဲ့ပတ်တယ်လို့ခိုင်လုံတဲ့တပ်တွေထောက်ထားနဲ့ခိုင်လုံတဲ့ဖြစ်ရတဲ့နေရှိလို့စွဲဆိုတာပဲဖြစ်ပါတယ်တရားစွဲဆိုကြတဲ့အတိုင်းကျွန်တော်ကဒါတရားစွဲဆိုပြီးဆိုကြတဲ့ဒါထင်ရှားလို့မလို့လုပ်တာပေါ့နော်အမှုကျိုးလို့ဆောင်ထင်ရှားတယ်ဆိုတော့ထိုက်တဲ့နဲ့ဒါပြည်တန်ချမှတ်မှုစီရင်မှုကတော့ကံလွယ်မှုတွေလောက်ပါမှာပါပဲ
။ဒေါ်ဆန်းစုကြည်ဆွဲချက်တင်ခံထားရတဲ့အမှုတချို့ကိုရှေ့သတင်းဘက်ကစပြီးတရားသူကြီးကအဆုံးဖြတ်တွေချတော့မှာဖြစ်ပါတယ်။ဒီလိုအပြစ်သက်အမိန့်ချတဲ့အခါပြည်ရင်းပြည်ပသတင်းတောက်တွေတရားရုံးမှာတွားရောက်လေ့လာနိုင်ခွင့်ရမရကိုဖီယွေကမေးတဲ့အခါဗိုလ်ချုပ်စော်မင်းထွန်းကအခုလိုဖြေပါတယ်
။အားရရတော့ကျွန်တော်တို့အနေနဲ့ကတော့သူအထက်ဦးတရားရုံးဖွင့်လက်တာဖြစ်တဲ့အထူးတရားရုံးဖွင့်လက်တာဖြစ်တဲ့အကြောင်းမလို့အဲဒါတွေကတော့ရှိမယ်လို့ကျွန်တော်မထင်ပါဘူးဗျ။
လက်ရှိမှာဒေါအောင်ဆန်းစုကြည်ဟာအမှုပေါင်း17မှုနဲ့ရင်ဆိုင်နေရပြီးအမှု9မှုနဲ့ဆွဲချက်တင်ခံထားရပါတယ်။ဒီထဲကအများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြားအောင်လှုံ့ဆော်မှုပုံမှန်905ခါကြီးအတွက်အပြစ်ဒဏ်အမိန့်ကိုလာမယ့်နိုဝင်ဘာ30ရက်နေ့မှာတရားရုံးကချမှတ်ဖို့ရှိနေပြီးဒါဟာသူ့ကိုဆွဲဆိုထားတဲ့အမှုတွေအနက်ပထမဆုံးအမိန့်ချမှတ်ခံရမယ့်အမှုလည်းဖြစ်ပါတယ်။လာမယ့်ဒီဇင်ဘာလ6ရက်နေ့မှာလည်းတဘာဝဘေးပုံမှန်2ခုနဲ့ဆွဲဆိုထားတဲ့အမှုတစ်ခုကိုအပြစ်ဒဏ်အမိန့်ချဖို့ရှိနေပါတယ်ရှင်။
မကင်ပြည်ပြည်ပြပြခဲ့တာပါရှင်။ဆက်ပြီးတော့ချင်းပြည်နယ်ထန်တလန်မြို့ရဲမှာစစ်ကောင်စီတပ်တွေနဲ့ချင်းပြည်နယ်ကာကွယ်ရေးထန်တလန် CDF အဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပြီးနေအိမ်တွေမီးလောင်ကျွမ်းခဲ့တဲ့အကြောင်းဆက်ပြောပြပါမယ်။မြို့လုံးကျွထွက်ပြေးတိတ်ဆောင်နေရတဲ့ချင်းပြည်နယ်ထန်တလန်မြို့ရဲမှာစစ်ကောင်စီတပ်တွေနဲ့ချင်းပြည်ကာကွယ်ရေးထန်တလန် CDF အဖွဲ့တို့နိုဝင်ဘာ24ရက်နေ့လယ်ပိုင်းမှာတိုက်ပွဲဖြစ်ပွားခဲ့ပြီးနောက်ပိုင်းနေအိမ်50နီးပါးမီးလောင်ကျွမ်းခဲ့ပါတယ်။ပေးလို့ရခိုးလုံနေကြရတဲ့စစ်ပေးဒုက္ခသည်တွေမှာလည်းအစာအတောက်အခက်ခဲရှိပြီးအဝတ်အထည်တွေလည်းလိုအပ်နေပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုနေညာကပြောပြပေးပါမယ်ရှင်
။တိုက်ပွဲတွေကြောင့်စက်တင်ဘာလကတည်းကမြို့လုံးကျွထွက်ပြေးတိမ်းရှောင်နေရတဲ့ချင်းပြည်နယ်ထန်တလန်မြို့မှာမနေ့ကနိုဝင်ဘာလ24ရက်နေ့လယ်ပိုင်းမှာစစ်ကောင်စီတပ်တွေနဲ့ထန်တလန် CDF တို့ကြားတိုက်ပွဲဖြစ်ပွားခဲ့တာပါ။စစ်ကောင်စီတပ်တွေတပ်ဆွဲထားတဲ့ထန်တလန်ရဲစခန်းကိုထန်တလန် CDF ကတွားရောက်တိုက်ခိုက်ခဲ့တာကြောင့်အပြန်အလှန်ပြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးနောက်ထန်တလန်မျိုးတွေကနေအိမ်တချို့မီးလောင်ကျွမ်းခဲ့တယ်လို့ထန်တလန် CDF တာဝန်ရှိသူတို့ကပြောပါတယ
်တနင်္လာနေ့ကတိုက်ပွဲအတိအကျဖြစ်တာပေါ့နော်ပြစ်ခတ်မှုနည်းနည်းရှိတယ်ဒီကနေစစ်ကောင်စီဖက်ကမီးလောင်ကျဆုံးတယ်ဟိုကျုံးမှန်ကြီးခွေးလုံးပါမီးရဆာလုံးခဲ့ကျွန်တော်တို့ကတနင်္လာနေ့ကခွေးကျလို့ပဲဒီကမ္ဘာကျွန်တော်ဖတ်ကြတော့ဒီနေနေဖြစ်တယ်ပေါ့နော်အဲတုံးမှန်ခွေးတော့ကလည်းမိရဆာလုံးတာပေါ့ဒီနေရကလည်းဆာလုံးတယ်ဒီအဲချုံနာဒီခွေးတော့နောက်တနေရကလည်းဆာလုံးတယ်ဒီအဲညဝါလို့အစစ်တခွေးတော့နောက်တနေရကလည်းဆာလုံးတယ်ပေါ့အကုန်လုံးကမင်းညပြီးတော့ပဲအင်းချီတာလစ်စ်တူအင်းချီရှိရဟုတ်တယ်အခုချင်းကြီးဘူးဘူးအရင်ကတည်းကအော်ဘူးစက်တင်ဘာလကတည်းကအခုချင်းကြီးကဒီစစ်ကောင်စီဖက်တာကြဆိုးတဲ့သူရှိတန်းအဲဒီလိုမျိုးလောက်တာပေါ့နော
်အခုလိုတိုက်ပွဲတွေဖြစ်ပွားပြီးမီးလောင်တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး စက်တင်ဘာလ16ရက်နေ့ကစစ်ကောင်စီတပ်နဲ့ထန်တလန်စီဒီအက်တို့မျိုးရင်းမှာတိုက်ပွဲဖြစ်ပွားပြီးတော့နေအိမ်20ကျော်မီးလောင်ကျွမ်းခဲ့ပါသေးတယ်။အဲ့ဒီအချိန်ကလေးကဒေသခံတွေဟာမျိုးလုံးကျဘေးလွတ်ရာကိုတိမ်းရှောင်နေကြပါတယ်။အဲ့ဒီနောက်အောက်တိုဘာ29ရက်နေ့မှာတော့ဒုတိယအကြိမ်အိမ်အလုံးတရာကျော်မီးလောင်ကျွမ်းခဲ့ပါတယ်။ဒေသခံတွေကတော့စစ်ကောင်စီဘက်ကရှို့တာလို့ပြောပါတယ်။စစ် Longju Sibi Shaunira, Nalajo, Jamin Lavi Pidedwe, Akuni Rile Luani Vare, Tandalane, Haka New Jama, Sikong Siga, Tesweet Harebin, Chetan Dwala Lumiare Dwe, Sai Yeka, Kake Pinirelu, Sibi Doka Derigo, Kuni Benire, Salai Yanga Piovare.
သူတို့အတိတ်ကပြဿနာဟာဘာဖြစ်နေလဲဆိုတော့အခုပဲဆောင်းရပြီဆိုတော့လေသူတို့ကလည်းပြန်ပြီးထန်တလန်ကိုစွန့်ခွာကြတဲ့အတူတူယူထားတဲ့ပစ္စည်းတွေကအနွေးချင်ပါဘူးပြောချင်တာကဆောင်းရပြီရောက်နေပြီဆိုတော့သူတို့ကအရင်အင်းနေပြီဆိုတော့လေသူတို့ကအထမတစ်ချက်ကတော့အနွေးချေလိုအပ်နေတဲ့ရှူထားပိုင်းမှာပေါ့နော်ပြီးရင်နောက်တစ်ချက်ကတော့ဘာဖြစ်လဲဆိုတော့
ကန်နဲ့ဟာကာကြလေလမ်းကသွားလို့မရဘူးဆိုတော့လေတံတလန်လေးစီကောင်စီကလည်းမတ်ဆွေးထားရစလို့လေတံပြလို့မရဘူးဆိုခါကျတော့ဆန်းနေတဲ့ခပိုင်းမှာဒုက္ခရောက်နေတယ်အစားအသောက်နဲ့အဝတ်ထည်တွေအပြင်စေဝါအကူအညီတွေလည်းလိုအပ်နေပါတယ်စေဘေးဒုက္ခတွေအများစုဟာနီးစပ်ရာကြေးရွာတွေမှာခိုလုံနေရပြီးတော့တချို့ဒုက္ခတွေကတော့
အိန္ဒိယနိုင်ငံဘက်ကိုထွက်ပြေးတင်းရှောင်နေရပါတယ်ခင်ဗျာ။ကိုညညပြောပြပေးခဲ့တာပါ။စစ်ပြီးတော့ကယားပြည်နယ်ဒီမော့ဆိုမြို့နယ်ဘက်မှာလည်းစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်ခဲ့တဲ့အခြေအနေသတင်းဆက်ပြီးတော့ပြောပြပေးပါမယ်။ကယားပြည်နယ်ဒီမော့ဆိုမြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေဒီနေ့
နိုဗ်မာ29ရက်နေ့မနက်ကတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ကရင်နီအမျိုးသားကာကွယ်ရေးတပ်KNDF ယာယီတပ်စခန်တစ်ခုကိုစစ်တပ်ကထိုးစစ်ဆင်တိုက်ခတ်ခဲ့လို့တိုက်ပွဲဖြစ်ခဲ့တာလို့ KNDF ဘက်ကပြောပါတယ်။တိုက်ပွဲအတွင်းKNDF အဖွဲ့ဝင်၄ယောက်သေဆုံးခဲ့ပါတယ်။ဒီတိုက်ပွဲအပါအဝင်ကယားပြည်နယ်ရဲ့စစ်ရေးအခြေအနေကိုကိုရဲနိုင်ကပြောပြပေးပါမယ်ရှင်။ကယားပြည်နယ်ဒီမော့ ောင်စီတပ်ဖက်ကထိုးစစ်ဆင်လာတာကြောင့်ဒီမနက်မှာရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ KNDF ခေါင်းဆောင်တဦးကပြောပါတယ
်ဒီမော့ဆိုကျွန်တော်တို့ထောက်မိုင်ကိုဖိတ်ရမှာတိုက်ပွဲဖြစ်တာဗျမနက်ထောက်နိုင်ကြတိုက်ပွဲဆက်ဖြစ်တယ်ဖြစ်ကောင်စီကအဲ့ဒီနားမှာရှိတဲ့ခရီးကြောင်ဘုံကြောင်တွေတတ်ဆွဲဖို့ဆင်လာတဲ့ချိန်မှာကျွန်တော်တို့စနဲ့ရင်ဆိုင်တိုက်ပွဲဖြစ်သွားတာဗျ
စစ်တပ်ကလက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်ခဲ့တဲ့အတွက်တိုက်ပွဲပြင်းထန်ခဲ့ပြီးနှစ်ဖက်စလုံးထိခိုက်မှုတွေရှိတယ်လို့လည်းပြောပါတယ်
။ခုချိန်ဒီတလောက်ကတော့ဒီလိုလိုဖက်မှာတော့လောက်ကတော့ဒါပြင်းထန်တဲ့ဆန်ရရနေတယ်ခင်ဗျ။စစ်တပ်ကတော့ကျွန်တော်တိတာပြင်းနေကိုတိတိရတော့နယောင်လောက်ထမ်းကြည့်ရနေတယ်တော့ရှိရတယ်ပဲတိလမ်းကြည့်တာမှမကြည့်ဘူး။နောက်ခေရောက်တယောက်တော့ကိုစစ်တပ်ကအဲ့ဒါဆန်ရရနေတော့ကျွန်တော်တွေးရတယ်ဗျ။
ဒီမော့ဆိုမျိုးနယ်ပတ်ဒီမနက်ဖြစ်တဲ့တိုက်ပွဲမှာ KNDF ကလေးဦးကြာဆုံးပြီးစစ်ကောင်စီတပ်က၄ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ KNDF ကညနေပိုင်းမှာထုတ်ပြန်ထားပါတယ်စစ်တပ်ဘက်ကတေဆုံးတာနဲ့ပတ်သက်လို့ VOA ကတိကျအတည်မပြုနိုင်ပါဘူး KNDF ယာယီတပ်စခန်းအလင်းငိုက်တိုက်ခိုက်ခံရမှုအတွင်း KNDF ဘက်က၄ဦးတေဆုံးခဲ့တယ်လို့ KNDF လူမှုအဖွဲ့အစည်းတာဝန်ရှိသူတို့ကအခုလိုပြောပါတယ်
ဒီကတော့ကျပါလူပဲတိတိကျကျရနော်အေးပါဆက်ပြရဆက်နိုင်ရောမပြန်ခုထိအကြံပြတယ
်စစ်တပ်နဲ့ GNDF အဖွဲ့ကြားတိုက်ပွဲဖြစ်ခဲ့ပြီးတဲ့နောက်တိုက်ပွဲဖြစ်ပွားတဲ့နားမှာရှိတဲ့6မှန်ရွာကကြေးရွာသား9ဦးကိုစစ်ကောင်စီတပ်ကနေလူသားတိုင်းအဖြစ်ဖမ်းဆီးခေါ်ဆောင်သွားပြီးတော့နေ့လယ်ပိုင်းမှာပြန်လွတ်ပေးခဲ့တယ်လို့လည်း GNDF ထုတ်ပြန်ချက်မှာဖော်ပြထားပါတယ်6မှန်နဲ့ဟိုဖိတ်ရွာဘက်ကိုတိုက်ပွဲဖြစ်နေစမှာရောတိုက်ပွဲဖြစ်ပြီးတဲ့နောက်မှာပါစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်နေတာကြောင့်ရွာသားတွေထွက်ပြေးနေကြရပါတယ်။ဒီမော့ဆိုမြို့နယ်ဘက်တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုသိရှိဖို့စစ်ကောင်စီပြောခွင့်ရကို VOA ကအချိန်ချင်းဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး။နိုဝင်ဘာ24ရက်နေ့ကလိုက်ကော်မြို့နယ်နိုကိုကျေးရွာအုပ်စုစော်ကီတော်ကျေးရွာနဲ့ဒေါ်လိုရှိကျေးရွာအကြားမှာရှိတဲ့လျှက်စစ်တာဝါတိုင်းတစ်ခုဖျက်ဆီးခံရပြီးတဲ့နောက်ဒီနေ့နိုမာ25ရက်နေ့မနက်ပိုင်းမှာ KNDF အဖွဲ့ရဲ့စခန်းတိုက်ခိုက်ခံရတာဖြစ်ပါတယ် KNDF ခေါင်းဆောင်တဦးကတော့မြန်မာစစ်တပ်အုံပြုတဲ့လျှက်စစ်တာဝါတိုင်းကိုဖျက်တာလို့ပြောပါတယ် ဖြစ်တော်စီရဲ့တုံပြူများနဲ့တာဝန်တိုင်ကိုဖြစ်စီလိုက်တာပုံများတာကိုလေဖြစ်စီလိုက်တာကတော့ပုံပြီးတော့ရှိတာပေါ့ဒီလိုတာမန်သူတွေတုံပြူတဲ့ဟာတွေကတော့ဖြစ်စီလိုက်တာရှိပါဦးခင်ဗျဖြစ်စီခံရတဲ့လက်စစ်တာဝန်တိုင်တစ်ခုဟာလော်ဘီတာအမတ်တက်လက်စစ်တာစက်ယုံကနေနေပြီးတော့ရန်ကုန်နဲ့မန္တလေးမြို့တွေစီကိုလက်စစ်တာအားပို့နေတဲ့တာဝန်တိုင်တွေဖြစ်ပါတယ်လူမနဆက်သုံးရက်နေကလည်းဒီမော့
ထိခိုက်မှုများတယ်လို့ပြည်မီအမျိုးသားများကာကွယ်ရေးတပ်KNDFကပြောပါတယ်စစ်ကောင်စီတပ်ကနေလွိုက်ကောင်းတဲ့ဒီမော့ဆူကြာကြီးရွာတွေဘက်ကိုမကြာခဏထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်KNDFဘူပေါင်းတပ်ဖွဲ့တွေနဲ့မကြာခဏတိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပါတယ်ခင်ဗျာကုရနိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ကစင်ပြည်နယ်ဘက်ကအခြေအနေကိုစက်ပြီးပြောပြပေးပါမယ်ကစင်ပြည်နယ်မိုးညင်း Rama, a cool yabai and dre, Napaza, Dibwepidamashibe, a cool Lizanga, Ponte, Taikaidaba. Gia Intasakama, PDF, Pidu Gagway, Dapwe, Winishina, Nazang, Lu Yusabi, Taikaidalu, Donta Darishibare, Jangonga, Lari, Kasimbinega, Ponte, Taikamutango, Gojo, Dinga, Pilja, Viva Mission.
Sikonsigo, Jetaline, the gymnast of Wema, Bunja, Taikaidaniaha, Muni Mune, Indoji, no buying, don't be your anima to be. စကိုင်းတိုင်းဟ ோம் လီမျိုးနဲ့ထိစပ်နေရတဲ့နေရာဖြစ်ပါတယ်။ဘုံကျက်တိုက်တဲ့နေရာဟာကရင်တရင်28ရက်စခန်းဖြစ်ကြောင်းနဲ့24ရက်နေ့ညတကောင်အကျော်25ရက်နေ့မနေ့တနားရီလောက်မှာဖြစ်ကြောင်းဒေသခံသူကဖီဝေကိုပြောပါတယ်။ အဲ့ဒီနေရာကဟိုပါပေါ့၃ပြည့်စခန်းရ29ရက်တူလာခဲ့တယ်။ဒီဒီကနေလည်းလုံးလုံးချသွားပြီးတော့တတိယကနေတော့ပြည့်နေစင်အောင်လောက်ချနေပြီးမှဝဲပြီးတော့မှကြာနေခဲ့တာ။ဒီလက်ချင်းကပြန်လို့ဒီတိုက်ခိုက်မှုအတွင်းအနည်းဆုံးလူနှစ်ဦးတိုက်ခိုက်ခံရရတယ်လို့ကြားသိရကြောင်းလည်းပြောပါတယ်။ရင်းတော်ကြီးဒေသမှာစစ်တပ်က၄ချောင်းကနေဘုံကျက်တိုက်ခိုက်တာဟာဒါနဲ့ပါဆိုနှစ်ကြိမ်ရှိပါပြီ။အော်တိုဘာ ဒီနော်ကြီးတွေကတက်ခိုက်တာနဲ့ပတ်သက်ပြီးကရင်ရေးတန်ကြားရေးတာဝန်ခံဗူမူးကြီးနော်ဘူးကအခုလိုပြောပါတယ်။
ဒီတော့ကြည့်ပဲမှာကတော့တိုက်ပွဲရောမဟုတ်ဘူးမနေ့ကညတကောင်ရမှာပေါ့နော်စစ်ကောင်စစ်ဘက်ကလည်းကျွန်တော်တို့တပ်ကြီးမဖြစ်၆ဘက်မှာဒီလေကြောင်းကနဲ့ဘုံကျဲတွေဆိုတဲ့တရင်တော့ရပါတယ်။အများတကောင်ပေါ့နော်တနအီမှတကင်တနအီ၆ဘော့တနအီကိုရဲ့ချင်တော့မှတခါလာကြည့်တယ်ဆိုတော့ကြားပါလေ။
လက်ရှိလေကြောင်းကတက်ခိုက်တဲ့နေရာမှာPDSအဖွဲ့ဝင်တွေခူအောင်နေတယ်လို့ယူဆပြီးတက်ခိုက်တာတင်နိုင်ကြောင်းဒေသခံတွေကခံမှန်းကြတာကိုဗိုလ်မှူးကြီးနော်ဘူးကလည်းသဘောတူပါတယ်။အဲ့ဒါလက်ဖြစ်မှာပေါ့ဟိုဂိုင်တဲ့အစတိဖြစ်နေတာ။အင်တော်ကြီးဒေသလေကြောင်းတက်ခိုက်မှုနဲ့ပတ်သက်ပြီးစစ်ကောင်စီပြောခွင့်ရကိုမေးမြန်းမှုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ဒီကိစ္စ Pai, Colin, Wundone, Pinlebu di Rabe Male, Sidane, Didagan, BDF of Puerija, Taiburi, Pinidi, Sedemala and Setau and Igrega, Telephone, Internet Lineu, Chat Dog Tavarikmia. ကိုကြောကြောတင်ပြပြပေးခဲ့တာပါ။ကြောကြောရင်းကရဲ့သတင်းထုတ်သတင်းပေးပို့ချက်တွေနဲ့သတင်းဆောင်မာတွေကတော့တလောက်ပါပဲ။ဖီယိုကနေကြောကြောရင်းတွေညပိုင်းအစီအစဉ်တွေကိုဆက်လက်အတန်းထုတ်လွှင့်ပေးနေပါရဲ့။မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွယ်မှာတော့အပတ်စဉ်တင်ဆက်နေကြအပတ်စဉ်ကဏ္ဍတွေကိုအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖို့ရှိပါရဲ့ရှင်။ဖီယိုရဲ့
อีเมลไลซ์ก็ติดช่างแม่เอาเยอะพอๆเลยว่ะในสิ่งที่นี่จะเป็นปุ่มเป็นอะไรอีเมลที่เราก็จะเอาเสนอในที่นี้จะกดจุดที่จะย้ายชื่อแม่เอาลูกซีซันไปทำไว้วิวเอพีเอเจ็ดเรื่องนี้ก็วิดีโอยอมยินดีจะเนี่ยอินเทอร์เน็ตก็เนี่ยอยากพูดเป็นอะไรเสีย ปีอื่นนี้จะได้เป็นยังไงซีซันนี้ก็สลับทุ่งเป็นยังไงอากาศสบายร้อนจะได้เป็นยังไงทุ่งนี้จะเป็นสิงคโปร์ได้ก็จะมาอีกขนาดเนี่ยใจยินดีได้ก็เตรียมรับสายเป็นสิงคโปร์มาจังกันยังตรงนั้นอุ้งคิงเองยังมาอีตรงตัวจะน่าเสียอ่ะบ้างสิ่งสิ่งสิ่งต่างๆเนี่ยฟาดร้อนนั่งยันนอนที่ท้องยี่เช่นอยู่ได้จะอุ่นเนี่ยเช่นกากรีจะพูดรูปเป็นลายยาบงกูอุ้งคิงก็กูยังวิ่งเอาเนี่ยจุดเด่นสับปีทาวายเช่น
เช่นปีนี้ก็ท่านจะลำบินดาฮักกามาตูปีนี้ช้ามิวในรุ่ยฮะเสกองสีจักกูคู่กันแต่ใครยามาลุรีมีอาวะเนี่ยเสกองสีจักกูเชื่อมิวดัตตาอุเนเช่นกาวยิจักกาคู่กันแต่ใครเนี่ยพี่บาลเนี่ยอเมริกาไม่โชคกันทุ่มอีตนาเนี่ยสัตย์ในใจอาณาเชียนตัวนี้ฮะเช่นปีนี้มาเปลี่ยนนันนิวาวีเช่นกาวยิจักพูดรีพูดวี สกายใจเนี่ยก็เลี้ยงอยู่ในที่ตัวเชิดทาวาเลยอาจารย์สมัยเรศกองสีจ้าฮะเล่นในจีเนี่ยเปียกขัดเด็ดด้วยเปียกสีมีอะไรบีทวีอะไรยาตาอุยตัวบ้านนี่วะเด้แต่เจ้าเช่นปีเนี่ยป่าวเองเสียงยี่อาลงยาไซมูกูรับตั้งมาเกลือจงยี่กองสีก้าน้องมาลาเซียนนี่ก้าแต่ต้องยาเรียที่เชนนี่สัวลาวะเด้มีอยู่ในกูเนี่ยมาฮ่าฮ่าฮ่าด้วยบี มิวเนอร์อารมณ์มาอินเทอร์เน็ตพิจารณาได้มิวเรนเตอร์เป็นพิจารณาในจันทร์ลามาโซย์มิวตูมิวตาอเมียพิจารณาทวีจารีด้วยลูบังต้องเรียลด้าจันโอจังปีอวาร์ได้ CNF เชื่อมิวตาแต่อุกุสิลิลงเอเยโรบงะมวยทุกไลต์ลูนุยอุตโตนายิกะ CDF เชื่อมกับวิจักกุมวยฟ้าไลต์จับพิบาร์ได้มาซาลาสุชิลิสอาณาเชงเข้ามา ချင်းနိုင်ငံရေးအဖွဲ့အစည်းနဲ့လက်နက်ကိုင်အဖွဲ့တွေရှိခဲ့ပေမဲ့ CNF ကချင်းမျိုးသားတအူးကိုထောင်960မတ်လမှာတည်ထောင်ပါတယ်ဖက်ဒရယ်နိုင်ငံတည်ထောင်မဲ့ထောင်960ကိုဇန်နှစ်မန်နေပလော့သဘောတူညီချက်ကိုအန်အေဒီလူမျိုးနယ်မြေနဲ့အတူလက်ခံခဲ့ပါတယ်အင်အား900ဝန်းကျင်ရှိပြီး2012ခုနှစ်မှာဦးသိန်းစိန်အစိုးရနဲ့အပြည့်ရဖို့သဘောတူညီပါတယ်2015အောက်တိုဘာမှာ နိုင်ငံလုံးဆိုင်ရာအပြည့်သဘောတူစာချုပ်NCA ကိုလက်မှတ်ထိုးပါတယ်ချင်းမျိုးသားတအူးဟာချင်းတိုင်းသားအရေးဆောင်ရွက်နေပေမဲ့ဖက်ဒရယ်အရေးကိုပိုင်ပြဋ္ဌာန်းခွင့်ရရှိရေးနဲ့ဒီမိုကရေစီအရေးအတွက်တိုင်းသားလူမျိုးပေါင်းစုံနဲ့လက်တွဲလှုပ်ရှားပြီးတိုက်ပွဲဝင်မယ်လို့60ငါးနှစ်မြောက်ချင်းမျိုးသားနေ့2015မှာကြေညာထားပါတယ်စစ်ကောင်စီအာဏာသိမ်းပြီးမကြာမီဖွဲ့စည်းလိုက်တဲ့ CNF ချင်းမျိုးသားတအူးမဟာမိတ်ဖွဲ့လိုက်ကြောင်းမေလာကကြေညာပါတယ်။CNF ဒုဥက္ကဋ္ဌဒေါက်တာဆလိုင်းရမုံစာခေါင်ဟာအန်ယူဂျီအစိုးရအဖွဲ့မှာဖက်ဒရယ်ရေးရာဝန်ကြီးဖြစ်လာပါတယ်။အင်အားနည်းပြီနဲ့ CNF ချင်းမျိုးသားတအူးရဲ့စစ်တင်နှံတက်တဲ့လူငယ်တွေထောင်ပေါင်းချီနေပါပြီ။ချင်းလူငယ်တွေဒီမကပဲစကိုင်းနဲ့မကွေးတိုင်းကဗမာလူငယ်တွေလဲCNF ရဲ့တင်နှံကို တက်ကြပါတယ်ဒါကြောင့်CDF ချင်းကာကွယ်ရေးတပ်ဖွဲ့မှာပါဝင်တိုက်ခိုက်သူတွေထဲမှာ CMF ရဲ့တင်တန်းတက်ခဲ့သူအများအပြားပါဝင်ပွဲရှိပါတယ်CDF ချင်းကာကွယ်ရေးတပ်ကိုချင်းအဖွဲ့9ခွဲကစုပေါင်းဖွဲ့စည်းတာဖြစ်ပြီးအခုဆိုရင် 16ဖွဲ့အထိရှိနေပါပြီအကျန်းဖက်စစ်အာဏာသိမ်းတာကိုဆန့်ကျင်တာမို့စစ်အာဏာရှင်စနစ်ချုပ်ငြိမ်းသွားတဲ့အထိတိုက်ပွဲဝင်သွားမယ်လို့ ချင်းကာကွယ်ရေးတပ်ကအပီ24ရက်နေ့ကကြေညာကြောင်းကိုလည်းတီဗီဗီသတင်းမှာဖော်ပြပါတယ်။အမျိုးသားညီညွတ်ရေးအစိုးရနဲ့လက်တွဲပြီးဖက်ဒရယ်စနစ်တည်ထောင်မယ်လို့လည်းဆိုပါတယ်။ရရလက်နက်နဲ့စစ်ကောင်စီတပ်ကိုခုခံတိုက်ခိုက်ဖို့ဖွဲ့စည်းထားတဲ့ချင်းကာကွယ်ရေးမှာနိုင်ငံရေးရည်ရွယ်ချက်ပါရှိလာတာကိုတွေ့ရပါတယ်။နေမြေကြွချင်မှုဒေသခံပြည်သူတွေရဲ့ဝိုင်းဝန်းကူညီမှုစိတ်သက်ပြင်းထန
ာဖြစ်ကြောင်းစက်တင်ဘာ၁ရက်နေ့ထုတ်မြန်မာနောင်းမှဖော်ပြထားပါတယ်။ချင်းကာကွယ်ရေးတပ်ဖွဲ့၁၆ဖွဲ့ပူးတွဲပြီးတိုက်ခိုက်ဖို့လည်းစီစဉ်ထားပါတယ်။
ထန်တမမျိုးကိုဖြစ်စီလိုက်တဲ့စစ်ကောင်စီတပ်ရဲ့လုံရကူအပြင်းထန်ရှုံချကြောင်းမြောက်ပိုင်းမဟာမိတ်သုံးဖွဲ့ဖြစ်တဲ့အေအေရခိုင်တပ်တော်တိုင်းပလောင်လူမျိုးရေးတပ်နဲ့ MNDAA ကိုကန်တပ်ဖွဲ့တို့ကလည်းနိုမလာတည့်ရက်နေ့ကကြီးညာချက်တုတ်ပြန်ပါတယ်ရေးရှိတိုက်ပွဲဆင်နွှဲနိုင်မှုအတွက်စစ်လက်နဲ့ပစ္စည်းကောင်းကောင်းရှိဖို့လိုပါတယ်အရင်ကထိုင်းနိုင်ငံမှာဝယ်ယူနိုင်ပေမဲ့အခုတော့ထိုင်းဈေးကွက်မရှိတော့ဘူးလို့ စာရေးဆရာဘတ်တယ်ဒေနာကဆိုပါတယ်မြောက်ပိုင်းမဟာမိတ်စီကလက်နက်ခင်ရအခုအညီရမလားဆိုတာကလည်းစဉ်းစားစရာဖြစ်နေပါတယ်ဝတ်တပ်ဖွဲ့မှာတရုတ်လက်နက်မျိုးစုံရှိပေမဲ့စစ်ကောင်စီစန့်ရင်ရေးလှုပ်ရှားမှုမှာဝတ်တပ်ဟာစိတ်မဝင်စားပဲခက်ရှောင်ရှောင်လုပ်နေပုံရတယ်လို့မတ်တယ်ဒေနာကဆိုပါတယ်ဒေသခံပြည်သူရဲ့ရိုင်းပင်းကူညီမှုနဲ့ချင်းကာကွယ်ရေးတပ်တွေအောင်ပွဲခံနေပေမဲ့ အိန္ဒိယနိုင်ငံမီဇိုရမ်နဲ့မဏိပူရမှာခေလုံနဲ့ဒေသခံချင်းတွေများပြားလာပါတယ်။ဇိုလူမျိုးအချင်းချင်းလူမှုရေးအကူအညီပေးကြမှာဖြစ်ပေမဲ့ဗမာစစ်အာဏာရှင်ဆန့်ကျင်ရေးမှာပါဝင်လာမလားဆိုတာကတော့စဉ်းစားစရာဖြစ်နေကြောင်းပါတီလက်နက်ကအေယာဝတီစာဆောင်မှာသုံးသပ်ထားပါတယ်ခင်ဗျာ။
ဥက္ကဋ္ဌရဲ့မြန်မာအရေးဆုံးသက်ချက်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ဆက်ပြီးတော့အပတ်စဉ်ကျန်းမာရေးခန္ဓာကိုတင်ဆက်ပေးပါမယ်။ဒီတစ်ပတ်ကျန်းမာရေးခန္ဓာမှာကိုဗစ်ကာကွယ်ဆေးစီမံမှုအကြောင်းပြောပြထားပါတယ်။ ကိုဗစ်-19ကကွယ်ဆေးထိရောက်အောင်အမြလူအများစုကိုခံအားရဖို့အတွက်မလို့သူတွေမထိုးသေးပဲလို့နေသူတွေကိုဦးစားပေးထိုးသင့်တယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဒီကကွယ်ဆေးစမထိုးရသေးသူတွေအတွက်ဦးစားပေးထိုးနိုင်ဖို့အားဖြင့်ကကွယ်ဆေးဘူစတာထိုးဖို့လူသူတွေဘက်ကဘယ်လိုဆောင်ထိုးသင့်ပါသလဲ။ဒီကြောင့်နှူးရောင်မြို့မှာကိုဗစ်လူနာတွေကင်တွယ်နေပြီးမြန်မာပြည်ကလူနာတွေကိုဖုန်းကတဆင့်ကူပေးနေတဲ
โอเคดรเสียตักเนี่ยสรุปดีโควิดกูกันอ่ะหลูญาติที่70จาเกนุ้มมายาบ่บ่เนาะ700อาชีพกากวยซีดิမလို့သေးတဲ့သူတွေမထိုးကြပဲနဲ့လိုတဲ့သူတွေကိုဦးစားပေးဖို့မှာထက်ဆောင်ကာကွယ်ဆေးထိုးဖို့လိုသူတွေအတွက်ဆိုရင်ရောဆရာကြီးအဓိကပါစရှင်းပြခြင်းလား
တကယ်လိုအပ်တဲ့လူတွေရှိလားဆိုတော့ဘူဇက်လို့ရတဲ့တွေရှိပါတယ်ဘာလို့လဲဆိုတော့တချို့လူတွေအန်တီဘော်ဒီမထွက်ပါဘူးကိုကျွန်တော်တို့တွေ့ပြီးသွားပါပါဆိုတော့အထူးသဖြင့်တော့အရေးကြီးဆုံးအချက်ကဘယ်သူတွေလဲဆိုတော့အဲ့လိုကင်ဆာသမားတွေပမာနိုင်ငံမှာတော့အများကြီးရှိတာပေါ့ဗျာကင်ဆာသမားပေါ့အဓိကတော့နောက်တစ်ခုတော့အသက်ကြီးတဲ့65နှစ်အထက်လူတွေနောက်တစ်ခုကတော့အထူးသဖြင့်ပေါ့နော် organ transplant လို့ခေါ်တဲ့ဟိုတခြားလူစီကနေအင်္ဂါတွေကိုယူထားတဲ့လူတွေပေါ့လေဥပမာအသေးထိုးဟိုအစာထိုးထားတာတို့ကြောက်ကအစာထိုးထားတဲ့လူတွေပေါ့လေဆိုဒီလိုလူတွေကသူကကိုယ်ခန္ဓာကို immune ကျစေတဲ့ဆေးတောက်နေရတဲ့အတွက်ကြောင့်သူတို့မှာအဲ့လို antibody မထွက်လာဘူးညာဆိုတော့အဲ့လူတွေအတွက်ကိုတော့လိုပါတယ်သူတို့ဒီခုနလိုမျိုး booster ကိုလိုပါတယ်ဒါပေမဲ့ဘယ်အချိန်မှ booster ပေးရမလဲဆိုတဲ့ဟာတော်တော်လေးစကားပြောတာကိုရဲ့ဘာလို့ဆိုကျွန်တော်အခုကကိုလေတွေ့လိုက်ပါမှာ CDC ရဆိုရင်ကျွန်တော်တို့ကို6လနဲ့10လကြာလို့ရှင်ထိုးလို့ရတယ်လို့ပြောတယ်အခုဆိုမော်ဒန်နာဆိုလည်းထိုးလို့ရပါပြီ GNG ဆိုလည်းဒုတိယတလုံးထိုးလို့ရပါပြီဆိုပြီးတော့ပေးလိုက်တယ်ပေါ့နော်ဆိုတော့ထိုးနည်းသူဆိုတာပင်တရုတ်ပြည်ကထုတ်တဲ့ Sinovac ဒီသူတို့အနေနဲ့ဒါမျိုး clinical trial ထွက်လာမှာပါဒါပေမဲ့6လကျော်သွားလို့ရှင်ရင်တော့ခုနလိုပြောတယ်65နှစ်အထက်ကျွန်တော်တို့မှာလည်း data တွေထွက်လာမှာလို့ထင်ပါတယ်maybe 65နဲ့ Sinovac ကလိုချင်လို့မယ်ပေါ့နော်မလိုချင်လည်းမလိုဘူး maybe နှလုံးထဲထိုးလို့ဟိုဘယ်လိုခေါ်မလဲကောင်းတဲ့ဆေးလည်းဖြစ်ချင်းဖြစ်နေမှာပေါ့လေဆိုတော့ကျွန်တော်အနေနဲ့ပြောရလို့ရှင်တော့အခုချိန်ထိတော့ဘာမှတိကျပြတ်သားတဲ့အဖြေတခုကိုတော့မရှိသေးဘူးပေါ့လေ for Sinovac အတွက်ကတော့
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကဒီ COVID ရောဂါဖြစ်ပြီးတဲ့သူတွေမှာတော့ဒီသဘာဝကကိုယ်ခံအားရတယ်ဆိုပေမဲ့ဘယ်လိုအချိန်မှာသူတို့လဲကာကွယ်ဆေးပြန်ထိုးဖို့လုပ်လဲဆရာကြီ
းဒီယောဂအကြောင်းရလာတဲ့ immunity ပေါ့နော် natural သဘာဝရရလာတဲ့ immunity ကတဖြည်းဖြည်းကြာရင်ねဟိုအဖြစ်သွားပါတယ်ကြောက်ွယ်သွားပါတယ်ဒါသိကြပါတယ်ဆိုတော့အဲ့တော့ကျွန်တော်တို့ကဘယ်လိုပြောလဲဆိုတော့ okay ပထမနှစ်ပတ်မှာတော့ vaccine လုံးဝထိုးလို့မရပါဘူးဘာဖြစ်လို့ဆိုဒီယောဂလက္ခဏာရှိနေသေးတာဟုတ်တခြားလူကိုကူးတော့နံပါတ်1ကဆိုတော့တလအတွင်းကိုထိုးလို့ရလားဆိုထိုးလို့ရပါတယ်တလကျော်လို့ရှင်လည်းထိုးလို့ရပါတယ်ဘယ်ချိန်ထိစောင်းလို့ရလဲမထိုးဘဲနဲ့နေလို့ရလားတချို့လူကမင်းငါမထိုးဘဲနဲ့ဘယ်လောက်ချိန်ထိနေလို့ရသလဲဆိုတော့ဘယ်လောက်ထိနေလို့ရလဲဆိုတော့ကံဒီကံမတော့ပြောလို့တော့မရဘူးဒါပေမဲ့လည်းကျွန်တော်တို့ခံမှန်းကြည့်ရတော့3လောက်အထိကတော့ okay တယ် antibody ကတဖြည်းဖြည်းနဲ့ จ่าจ่าตัวอะไรบ่ตรงละหลอกจ่อวาลูกชินเนาะไม่ซิดละกูจ่าตัวหน่ายเลยบ่สอเพ็ดหน่ายนูชินเนาะปฐมตรงละยอกายาพี่ปฐมตรงละด้วยมาโทบ่ดาบิ่มแม่เลยบะนะลงโทอ่ะมะเลยสอเราจะกูถ้าเปล่าบ่นี่สอเราจนเราก็อกูเฉยมาเราดีနိုင်ငံมาเราไซโนแวคสอเราเราเนี่ยตึกไม่เปล่าเยอะอยู่อ่ะเราดีနိုင်ငံมาเราเราบ่าเปล่าเลยสอดีไฟเซอร์ไปปิ๊ดๆเจียนๆไปปิ๊ดโมเดอร์นาไปปิ๊ดบ่าไปยะๆตะลงแม้โทละโอเค
ဒီနေ့မှာထိုးလို့ရတဲ့အခွင့်အရေးရှိလို့ရှင်ပထမတလုံးဖြစ်လဲထိုးပါဒုတိယတလုံးကတလကျော်အားလို့ရှင်နဲ့ထိုးလို့ရပါတယ်
၄ဘတ်အတိအကျမှာထိုးရမယ်ဆိုတာမျိုးကမရှိပါဘူးခြောက်ပတ်ကြလို့ဒုတိယတလုံးရတယ်ထိုးပါဟုတ်ကဲ့ဆရာကြီးအဲ့တော့အခုလို့ဒီလူများကိုခံအားစရဖို့လုံးဝမထိုးရတဲ့တူတွေကိုဦးစားပေးထိုးတင်ချိန်မှာဒီကာကွယ်ဆေးထိုးပြီးသူတွေအတွက်ရောပေါ့နော်အားလုံးအတွက်အဓိကကာကွယ်တင်တဲ့နေရာတွေဆိုရင်ရောဒီနိုင်ငံတကာအတွက်ကြုံနေရမြန်မာနိုင်ငံအတွက်ဘယ်လိုထောက်ပြနေလဲဆရာကြီးစားတောက်ဆိုင်တွေမှ င်ပေးမဝင်မှုကိုဆိုတော့ကျွန်တော်ပြောချင်တဲ့သဘောကအလွာပေါင်းမြောင်များစွာသောနေရာကလူတွေကပါဝင်ပတ်သက်ရပါမယ်ဒီယောဂါကိုထိမ့်ဖို့အတွက်ကကိုဒီအစိုးရတစ်ခုတည်းလောက်တာရဲ့လို့မဟုတ်ဘူးဒါကဟိုကိုယ့်ရဲ့စီးပွားရေးတစ်ခုတည်းနဲ့ဟိုတနည်းအားလိုမျိုးပေါ့နော်လူရောက်300ကျော် club ဖွင့်နေဆိုတာဒါမျိုးကလုံးဝမလုပ်တဲ့အရာတစ်ခုပါနောက်တစ်ခုကပမာဏငယ်မှာတော့အများစုကဒီလက်ဖက်ရည်ဆိုင်တို့ဒီလိုမျိုးပေါ့နော်လက်ဖက်ရည်ဆိုင်ဆိုတာကလေဟို open လို့တော့ပြောကြတာပေါ့နော် open ဆိုလေဟာနယ်ထဲမှာဖြစ်တယ်လို့တော့ပြောတယ်ဒါပေမဲ့လည်းကိုစဉ်းစားကြည့်ခုံလေးကတည်တည်လေးပဲလေးယောက်ထိုင်ကြည့်လိုက်တယောက်မျက်နှာတယောက်ကကတ်နေတာပဲဆိုတော့ဒါတွေကအရန်ကိုကူးနိုင်တဲ့အနေအထားကြီးရှိတာပေါ့နော်နောက်တစ်ခုကဒီလက်ဖက်ရည်ဆိုင်မှာဖြစ်တဲ့ဂျင်းလေးချမ်းမန်ကွက်တီးကင်နာတီးတယောက်လက်ကနေတယောက်ကင်နာတီးဟိုကျွန်တော်တို့ဒီ hand sanitizer လို့ခေါ်တဲ့လက်ကိုဖျန်းတဲ့ဆေးရည်တွေရှိတာကြီးတို့ဓာတ်ရည်ပုံမှာအများကြီးမူတည်တယ
်ဟုတ်ကဲ့ဆရာနောက်ဆုံးကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဝတ်ရှိအောင်ဆရာ
အရေးကြီးတဲ့တချက်ကတော့ကိုယ့်ရဲ့ယောဂနေမကောင်းဖြစ်တယ်ထင်လို့ရှိရင်အလုပ်ကိုမသွားပါနဲ့ဘာဖြစ်လို့လဲဆိုတော့ကိုယ်တရက်လောက်အလုပ်မသွားခြင်းနှစ်ရက်လောက်အလုပ်မသွားခြင်းဒီကိုယ်အလုပ်ခွင်မှာရှိတဲ့လူကောင်းမြောင်များစွာရဲ့အသက်ကိုတစ်ခါတလေကာကွယ်သွားနိုင်ပါတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုယ်ရင်းမင်းတက်ဆက်ပေးခဲ့တဲ့ကျမရဲ့ခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတစ်ခါမှာတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုတက်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီအစီအစဉ်ကိုတော့တိုင်းရင်းသတင်းတောက်တွေကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအာမီပါနေဆက်ဒေသတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်ဖအံမြို့နယ်ထဲမှာ ไล่เสียแม่มอดอย่างอารมณ์โง่เสกกองสีดำในพันซีมูรีลูกสาวในบาร์เร่ราคาปีเนวันที่เจ้าหาอุ่นยิบุยอายุคังโง่เสกเรียกใครจะยังอ่ะไปชาร์ไลเดอร์สุรานะกระยันปีเนเรก็ได้ป่วยในพันซีมูอัจฉริยะเจ้าเรือกูจ้าจ้ายามาบาร์เชิญ
จมากันนั่งหอมบาเช่นตื่นด้วยกูใส่มือในตู้เต็นท์เสร็จไปตัวมาบ้ากางเกงเดินไปอาบน้ำเนี่ยเท่ามาแล้วนักการพ่อสีเท่ากันเชลแมนเนี่ยเล่าท่าเร่มอดอย่างป่าเวไล่เสียแม่มอดอย่างอาลงกูอคุลากาซาบีสกังซีกับพันซีมูรีตัวเนี่ยเล่าสาวในบ้านเลยและชีเชยมาไปอาบน้ำเนี่ยเอาเวเนียพี่เด็กตันเรนเดอร์ สารเปลี่ยนตระหนี่เองดูตัวเก่งด้วยมาไล่เสียแม่การีกูแบบอเมริกาเป็นมวยโนเบสกังสีตัดด้วยกับพันซีเต็งซีมูรีเปลี่ยนลงในวิโลเดระคันนี้กับเปียวบาร์เรต้าเปลี่ยนไทยเมียนมาเนสะเนื้อวดีกงด้วยลันจังปมาชีเดตึงกันยินนางเกย์เปลี่ยนก็เกรงมีอัตราไล่ว่าเก่งด้วยมาเลยไล่เสียแม่มอร่อยเปล่าเวเนสักการเนวินลาเดตยามเวงกงด้วยมูรีกูลามิดิเซมาลามาจะมาเสียรอไม่รู้เลยเนื้อวีเนสักกงด้วยเนนิสตัดดูดิทางกัตยาบาร์เร
ก็ยินดีมาใช้เงินมาในสัตว์ในนี้ด้วยอันนี้สุขันในสักการเวลาเลยแล้วเสียงแม่มอร่อยในกูต้องพิจารณาดูก็ยังเล่นนักการพ่อสีเท่าขันเชลแมนในเล่าท่าเรื่องการเรื่องยังเคยสวยอะไรทักก็มีเรื่องตัวละครพิจารณาชีวาเร่ในงานดอจิโนเปียเสียงมุ่งมั่งอาอย่างอาคาเนียเดียเซคันทายาบีเล่าจันในทางด้านนี้ใช้มาคันทายาเดอร์คันบีในวันจิจูฮันอุ่นยิบุเย่อายุคันโกสิ่งที่ขยันเดียยงงานนุ่มบาลานเซนยานิกาเป้ชาไลบาร์เร่ อุ้ยผู้ก็ออกดูบาลาเซียนี่ตรงอ่ะสิ่งที่ขยันเดียยงงานในงานดอจิโนเปียเสียงมุ่งมั่งอาอย่างอาคาเนอเล่าจันในทางด้านนี้ช้ามากแค่ไหนบ้างแต่ส่งเดียจังเปียเชื่อมสิ่งที่ขยันเดียยงงานเป็นชาไลเป็นเนี่ยปีนี้เดียรู้ตัวกูเสียเลยอยู่คันดินดวงตัวมาพี่เดือดรู้มุ่งกูไล่ป่าปีนี้เลยแต่สิ่งอุบเดียเท่ากูเปลี่ยวเพื่อการเชื่อในอู่เอาเมียเจ้ากับเปลี่ยวบาร์เลยสิ่งที่ก็อนาคตเป็นเอาอุ้ยผู้ก็เนี่ยจะโชคชะตาอย่างกันเนี่ย ို့နဲ့တရားဆွဲဆိုခံထားရတာဖြစ်ပါတယ်
။မွန်ပြည်နယ်မှာဆိုင်ကယ်တစ်စီးပေါ်လူနှစ်ဦးစီးလာပါကအထူးစစ်ဆေးသွားဖို့ညွှန်ကြားထားတယ်လို့မော်လမြိုင်မြို့အထွေထွေအုပ်ချုပ်ရေးမှူးရုံးတာဝန်ရှိသူတဦးကပြောပါတယ်။ပြည်နယ်ရဲအရာရှိတဦးကတွေ့တဲ့ဆိုင်ကယ်တိုင်းကိုစစ်ဆေးမှာမဟုတ်ပေမဲ့နှစ်ယောက်စီးတာတွေ့ရင်လိုအပ်ရင်စစ်ဆေးမင်းများမှာဖြစ်ပြီးစစ်ဆေးမခံလို့ပဲထွက်ပြေးရင်တော့ပြစ်ခတ်ဖမ်းဆီးတာလုပ်နိုင်ပါတယ်လို့ဆိုပါတယ်။အခုနိုဝင်ဘာလစာမိုင်းကစပြီးဒဝဲဘိတ်အပါဝင်တခြားမြို့နယ်တွေမှာအမျိုးသားနှစ်ယောက်ဆိုင်ကယ်အတူစီးလာတာအမျိုးသမီးနောက်ကနေအမျိုးသားလိုက်ပါစီးနှင်းနေတာတွေ့ရင်တော့အမေးများမရှိပဲပြစ်ခတ်ဖမ်းဆီးသွားမယ်လို့နှစ်ဆက်ကကောင်စီကတေတံတရအမိန့်တဲ့အနေနဲ့ထုတ်ပြန်ထားပါတယ်
ချင်းပြည်နယ်ရဲ့နေနမိတ်ထိဆက်နေတဲ့စကိုင်းတိုင်းကလေးမျိုးအနောက်ဘက်တနီယာမှာ PDF ကလေးတပ်ခွဲစခန်းတစ်ခုကိုနိုဝင်ဘာလ16ရက်နေ့နာနဲ့ပိုင်းတုန်းကစစ်ကောင်စီတပ်ဖွဲ့ဝင်တွေကစီးနင်းတိမ့်ပိုက်ပြီးတဲ့နောက် PDF ကလေးစေးတပ်ဖွဲ့မှအမျိုးသမီး10ဦးနဲ့ရဲဘော်9ဦးစုစုပေါင်း12ဦးကိုဖမ်းဆီးခံခဲ့ရတာဖြစ်ပြီးရဲဘော်3ဦးကိုညင်ပန်းနေဆက်တပ်ဖြတ်ခဲ့တယ်လို့ PDF ကလေးတပ်ဖွဲ့ကတာဝန်ရှိသူကပြောပါတယ်အသက်ရှင်ကြံရည်တဲ့စေးတပ်ဖွဲ့ဝင်အမျိုးသမီး9ဦးကိုတော့စစ်ကောင်စီကကလေးမျိုးရဲစခန်းအချုပ်မှာညာအိတ်ချုပ်နှောင်ထားပြီးမနေ့ဆိုကလေးမျိုးတေတကုကရေးစစ်ဌာနချုပ်စစ်ကြောရေးရုံးမှာစစ်ဆင်းနေတယ်လို့ PDF ကလေးတာဝန်ရှိသူတွေကပြောပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ21ရက်နေ့တုန်းကလည်းကလေးမျိုးစစ်ကောင်စီလက်အောက်ခံအမှတ်644စီလက်နဲ့ပစ္စည်းတက်ရင်းကို PDF ဆိုလန် CDM CN CDF KKG တပ်ဖွဲ့ကဝင်ရောက်တိုက်ခိုက်ပြီးရန်တူလောင်ရုံတချို့ဖောက်ခွဲပြက်စီးခဲ့တယ်လို့သိရပါတယ်
ရှမ်းပြည်မြောက်ပိုင်းကြောက်မဲမြို့နယ်ထံမှာကိုဗစ်ကာကွယ်ဆေးထိုးမထိုးကိုစစ်ကောင်စီတက်ကနေတအိမ်တက်ဆင်းစစ်ဆေးမှုတွေပြုလုပ်နေတယ်လို့ဒေသခံတွေကပြောပါရယ်။နိုဝင်ဘာလလယ်ကစပြီးမြန်မာစစ်တပ်ဟာကြောက်မဲမြို့နယ်လမ်းမကြီးမှာစောင့်ဆိုင်ပြီးကိုဗစ်ကာကွယ်ဆေးထိုးမထိုးစောင့်စစ်ရာကနေနိုဝင်ဘာလနောက်ပိုင်းမှာတော့မြို့တွင်းရပ်ကွက်ကဒေသခံတွေနေအိမ်တွေထဲအထိဝင်ရောက်စစ်ဆေးနေတာပါ။လက်နက်ကိုစီနဲ့ဝင်ရောက်စစ်ဆေးရာမှာဒေသခံတွေကထိတ်လန့်ကြောက်ရွံ့ပြီးစစ်ခွင့်ပေးရတာလို့နေအိမ်စစ်ခံရတဲ့အမျိုးသားဦးကလည်းပြောပါတယ်
ကချင်မင်းနယ်ဝိုင်းမော်မြို့နယ်အတွင်းရှိဝူရံကျေးရွာမှာကိတ်တာဘီလီစုပီတို့စစ်တပ်ဖွဲ့ဝင်တပ်သားတွေကနေလမ်းသွားလမ်းလာပြီးသူတွေစီကငွေကြေးတောင်းခံမှုတွေပြုလုပ်နေတယ်လို့ဒေသခံရွာသားတွေကပြောပါတယ်ဒီကိတ်ကိုအခုနိုဝင်ဘာလ3ပိုင်းမှာစထားပြီးငွေကြေးကောက်ခံတာတွေလုပ်နေတဲ့အကြောင်းလမ်းသွားလမ်းလာတွေကိုကျင်းဖို့ဆိုပြီးပတ်စံတောင်းနေတာမျိုးကားတွေဆိုင်ကယ်တွေကိုတားပြီးတောင်းတာမျိုးတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီကပြည်သူစစ်တပ်ဖွဲ့တွေကိုပုံမှန်မထောက်ပံ့နိုင်တာကြောင့်အခုလိုငွေကြေးကောက်ခံခိုင်းတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်
ခုတည်နှော်ရီကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကြားပြည်နယ်ထဲမှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တို့အကြားမှာတိုက်ပွဲတွေဖြစ်ပွားနေတယ်လို့စစ်ကောင်စီဘက်ကနေဖမ်းဆီးအရေးယူမှုတွေရှိနေပါတယ်။ဒီအကြောင်းကိုတော့ကျွန်မအမြန်နေတင်ဆက်ပေးပါမယ်ရှင်။နိုဝင်ဘာလ23ရက်နေ့မှာတော့ဒီမော့ဆိုမြို့နယ်ထဲကနေရာ3ခုမှာစစ်ကောင်စီတပ်နဲ့ KNDF တို့အကြားမှာတိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ကောင်စီဘက်ကထိခိုက်မှုတွေရှိခဲ့တယ်လို့ကရီးနီအမျိုးသားကာကွယ်ရေးတပ်မတော် KNDF ကပြောပါတယ်။KNDF တာဝန်ရှိသူတယောက်ပြောတာကတော့
မင်းညကတော့ဒါဖက်ကွယ်3ချိန်ဖြစ်တယ်ပေါ့လေမနေ့ခုနကြီးမှာကျွန်တော်တို့ဒေါက်ဖစ်စီမှာဖက်ကွယ်တစ်ချိန်ဖြစ်တယ်အဲ့ဒီမှာစစ်ကောင်စီကမရောက်သေးတယ်နိုင်ရောတော့တန်ရရတယ်ပေါ့လေ
စစ်ကောင်စီတပ်ဖွဲ့ဝင်တွေကဒေါက်ဖစ်စီဘုံကြီးချောင်းရှိကနေအိမ်နှလုံးကိုလည်းမိရှုပ်ဖျက်ဆီးခဲ့တယ်လို့ဆိုပါတယ်တိုက်ပွဲဖြစ်ပွားမှုနဲ့အတူဖမ်းဆီးမှုတွေလည်းရှိလာပါတယ်နိုဝင်ဘာလ22ရက်နေ့မှာလွိုက်ကော်မျိုးနောင်ရရက်ွက်ကခရစ်တုဘုရင်ဖျားเจ้าဝင်းကိုစစ်တပ်ကနေဝင်ရောက်စီးနှင်းရှာဖွေခဲ့ပြီးတော့ဆရာဝန်တွေတူနာပြုတွေအပါအဝင်စစ်နောက်ဝန်ထမ်း18ယောက်ကိုဖမ်းဆီးသွားခဲ့ပါတယ်။နိုဝင်ဘာလ23ရက်နေ့မှာတော့သူတို့တွေပြန်လွတ်လာတယ်လို့စီးကန်းနဲ့နီးစပ်သူတယောက်ကပြောပါတယ်
။ဒီမနေ့ကတော့ဟုတ်တယ်သူတို့အားလုံး18ယောက်ကလုံးလွတ်လာပါတယ်နော်။လွတ်လာကကောက်မှုကျန်ရောက်တယ်6နာရီကျော်တော့သူတို့ကကောက်မှုကျန်ရောက်တယ်
ဒီစေကန်ကတရားမဝင်စေကန်ဖြစ်ပြော့စေကန်ထဲမှာ CDM လုတ်ထားတဲ့စံမာရေးဝန်ထမ်းတွေအပါအဝင်ပုံမှန်905ကကြီးနဲ့တရားဆွဲဆိုခံထားတဲ့သူတွေလည်းပါဝင်တယ်လို့မြဝတီသတင်းဌာနကဆိုပါတယ်။နိုဝင်ဘာလ10ရက်နေ့ကနေ21ရက်နေ့အထိဒေသအတွင်းမှာ9ယောက်ပြစ်တက်ခံရပြော့21ယောက်အဖမ်းခံရတဲ့အတွက်အာဏာသိမ်းပြီးတဲ့နောက်ပြည်နယ်အတွင်းပြစ်တက်ခံရသူ132ဦးဖမ်းဆီးခံရသူက239ဦးရှိသွားပြီလို့ Greeny လူမှုအသင်းဖွဲ့များကွန်ရက်ကနှစ်ပတ်တစ်ကြိမ်ထုတ်ပြန်တဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ရှင်။ဆက်ပြီးတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီတပ်နဲ့ရခိုင်လက်နက်ကိုင် AA တပ်ဖွဲ့တို့အကြားတိုက်ပွဲတွေရပ်တန့်ထားတာတစ်နှစ်နီးပါးရှိလာနေပြီမဲ့လေစစ်ဘေးဒုက္ခတွေသသိန်းနီးပါးကဒီနေ့အချိန်ထိနေရက်ကိုမပြောင်းနိုင်သေးပါဘူး။ဒီအကြောင်းကိုတော့နမ်ဟုံကနေတင်ဆက်ပေးသွားမှာပါရှင်။
မြောက်ဦးမြို့နယ်ပြည်ပင်ရင်စစ်ရှောင်စခန်းမှာလည်းလူဦးရေ3000နီးပါးနေထိုင်နေတာဖြစ်ပြီးသူတို့နေရမှာတပ်မတော်ဘက်ကတပ်ဆွဲထားတာတွေရှိနေပါတယ်။အဲ့ဒီဒေသမှာမကြာခဏဆိုသလိုမေးမြုပ်မိုင်းပေါက်ကွဲမှုတွေရှိနေသေးတာကြောင့်နေရမပြောင်းနိုင်ကြသေးတာဖြစ်တယ်လို့လည်းစခန်းတာဝန်ခံဦးသိန်းရွှေမြတ်ကပြောပါတယ်
။လူတို့ဒေသတွေမှာနေတဲ့အများအားနေတဲ့နေရာတွေမှာမိုင်းတွေရှိတဲ့မကြာခဏတိုးပြိဆံတွေတော်နေတဲ့တောင်းထားပေါင်းနေတဲ့အုံအုံနဲ့ထားပေါင်းနေကြတယ်လေ internet လူတို့ရဲ့ internet တကြောင်ပါတယ်သူတို့ဆော့ဝါနေရအခက်ခဲလေးတကြောင်ပါတယ်လေ internet ကျွန်တော်တို့ internet မပြန်တော့လာလို့ကျွန်တော်ခံယူနေ
ရခိုင်ပြည်နယ်ကောင်စီဖက်ကတော့စစ်ရှောင်တွေနေရပြန်ရေးအတွက်ကူညီထောက်ပံ့ပေးမယ်လို့ပြောဆိုထားတာတွေရှိနေသလိုတချို့စစ်ဘေးဒုက္ခသည်တွေကိုနေရပြန်နိုင်ဖို့ဆောင်ရွက်ပေးနေတာလည်းရှိနေပါတယ်စစ်ဘေးဒုက္ခသည်တွေကိုနေရပြန်ကြဖို့ကောင်စီဖက်ကတိုက်တွန်းနေပေမဲ့နေရပြန်မဲ့စစ်ဘေးဒုက္ခသည်တွေအတွက်လုံခြုံရေးအမခံချက်မပေးနိုင်သေးတာကြောင့်နေရမပြန်သေးတာဖြစ်တယ်လို့လည်းလူဦးရေ 9,000 ကျော်လောက်နေထိုင်နေတဲ့စင်ဘောကိုင်းစစ်ရှောင်စခန်းတာဝန်ခံဦးညီပုကပြောပါတယ်
အခုလက်ရှိကကျွန်တော်တို့စစ်ကြောင်စခန်းမှာပဲနေတယ်။ဒီအစိုးရပိုင်းကနေပြီးတော့ပထမတကယ်နေချင်း၃နှစ်လောက်တော့အိမ်ပြန်မဲ့စည်ရင်းတွေကောက်တယ်။ဒါပေမဲ့သူတို့ဘက်ကတုံတရားဟိုဒီပြည်သူတွေရဲ့လုံခြုံရေးကိုသူတို့ဘက်ကနေပြီးအာမခံမပေးနိုင်ဘူး။အဲ့ဒီအတွက်နဲ့ကျွန်တော်တို့ကမပြန်ဖြစ်သေးဘူး။
ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့2020ခုနှစ်နိုဝင်ဘာလကတည်းကစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင် AA တပ်ဖွဲ့တို့အကြားတိုက်ပွဲတွေရပ်တန့်နေတာပါ။ဒါပေမဲ့လည်းဒီလအတွင်းမှာပဲမောင်တော်မြို့နယ်ဘက်မှာတိုက်ပွဲတချို့ဖြစ်ပွားခဲ့တာရှိသလိုရခိုင်ပြည်နယ်မှာအချိန်မရွေးတိုက်ပွဲဖြစ်လာနိုင်တဲ့အနေအထားရှိနေတယ်လို့လည်းရခိုင်လက်နက်ကိုင် AA ဘက်ကပြောဆိုထားပါတယ်။
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကရင်ပြည်နယ်ဗအာမြို့နယ်ထဲမှာလိုင်စင်မဲ့မော်တော်ယာဉ်အလုံးကိုအခုလကစပြီးစစ်ကောင်စီကနေဖမ်းဆီးမှုတွေတိုးမြင့်လှုပ်ဆောင်နေပါတယ်။ပုံမှန်905ခခွေးနဲ့တရားစွဲခံထားရပြီးအလုတ်ကြားနဲ့ထောင်ဒဏ်နှစ်ချမှတ်ခံထားရတဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဟောင်းဦးညီပုရဲ့အယူခံကိုစစ်တွေခရိုင်တရားရုံးကပယ်ချလိုက်ပါတယ်။
တော်ရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမကအန်လာ
အမေရိကန်စီဗီအိုအမေရိကန်အသံကနေမြန်မာဘာသာအစီအစဉ်တွေကိုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရူဖန်ယူမှုနဲ့လိုင်းတူမီတာတို့အပြင်ကျမတို့ VOA မြန်မာအမှုဖွင့်တိုင်ကြားသူတရားလိုရဲမှုအောင်မြင်လင်ကိုနှစ်ဖက်ရှိနေတကမေကွန်ဒီမေကကြတယ်လို့ရှိနေတူကပြောပါတယ်။ရှောင်းတန်းတဲ့အောက်ပါဝင်900အောက်ပေါ်ပူးတွဲတရားဆွဲထားတဲ့အမှုနေပြီးတော့တရားရုံးမှာဒီနေ့ဆက်လက်စစ်ဆေးကြတာပါနဲ့။ဒီနေ့မှာတော့အမှုဖွင့်တိုင်ကြားသူ တရုတ်ဘက်ကကိုယ်စားလှယ်မတက်ရောက်နိုင်ကြောင်းမြန်မာစစ်ကောင်စီကကမ္ဘောဒီးယားနိုင်ငံကိုအပြစ်ပေးခဲ့တဲ့အကြောင်းအာဆီယံသတင်းအရင်းမြစ်တွေကိုကိုးကားပြီးထိုင်းနိုင်ငံအခြေစိုက်ဘန်ကောက်ပို့စ်သတင်းစာကဖော်ပြပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်အကြီးအကဲဗိုလ်ချုပ်မူကြီးမြင့်အောင်လှိုင်ကိုအာဆီယံထိပ်သီးဆွေးနွေးပွဲတွေမှာတက်ရောက်ခွင့်မပြုတော့ဘဲနိုင်ငံရေးဘက်က Putunika, Tokyumuma, Twisson, Sunika Jarama, Nyama Aye Pawin, Long Jong Ye, COVID 19 Yeki Sarine, Nanangapuan Yeki Sarati, Sunika Jabare, Sunika Jara, Changa in a Pate Piro, Japan Wunji Jone, Vena Wunji Jodo, Putu at the Neda Sinemwe Pilo Kajabarekne. Nanganda Gaga, Soye Murishin, the Jama Redunja Doka de Nauta Yane Chibi, Bingla Pine, Orega, Bastian Charge John Sigo, Bingladesh Soyaga, Digene, Sabiro, Shipyon Nibare, Doka, the Shipyon Yego, Chichia de Bingladesh Tawan Shitu, Shamsu Duzaga, Runja Doka de Tonga Konase Kuyaku, Yita Timone, Chitagongane, Bastian Charge Mogu Pogera, Pipare. Iran ne, Nangaga Numiswine Agency, IE, Jabiga Inga Nega, Sunuke. Yala de ya nuclear the bottom at the Yana no Melo, Idan Nanganjai, Wunjiga, 2 year Twitter, Lumukoyama Yivare, Tinilanga IE and Yunjai Muha, Idan Nangango Yashi Tabiro, Idan Nanganjai Wunji, Idan Nanga nuclear at G. Ekerone, Twisson, Sunigeja, Biroma, the Anagama, Turo, Sunimuri, Sello, Tuamelo, the Dintopian Gavarekna.
ဒီနေ့ကြောက်ကိုကိုဇော်ဝင်းလန်ကြောပြပေးခဲ့တာပါရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပါတယ်စပိုင်းဆရာအတန်းဖန်အင်ဂျင်နီယာကတော့နက်ရှင်ကယ်လီနဲ့ဘီဂျေအီလီယိုဖြစ်ပါတယ်ကျမကတော့အလေးမှာပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ဗီဒီယိုတွေကိုနားတော်တာဆင်ကြားတဲ့အတွက်ကျေးဇူးတူတူပဲတင်ပါတယ်ရှင်တော်တာရှင်များနဲ့တကွာမြန်မာပြ
This program has come to you from the Voice of America, Washington.